အမေရိကန်သမ္မတဒေါနယ်ထရမ့်ဟာသူ့ရဲ့ပထမဆုံးပြည်ပခီးစဉ်ကိုစတင်တဲ့အနေနဲ့ဆော်ဒီအာရေဗျနိုင်ငံရီယတ်မြို့ကိုရောက်ရှိသွားခဲ့ပြီဖြစ်ပါတယ်။သမ္မတထရမ့်နဲ့သမ္မတရောမလန်နီယာထရမ့်တို့ကိုဆော်ဒီပြည်ဆောင်မန်ဘင်အဗ်ဒူလာဇီးစ်ကလေးစိတ်မှာကော်သောအနေနဲ့ကြိုဆိုခဲ့ပြီးတော့အဲ့မှာခိတ္တစကားပြောခဲ့ကြပါတယ်။လေးစိတ်နဲ့ပတ်ဝန်းကျင်မှာတော့လက်နက်တွေပြည့်တက်ဆင်ထားတဲ့စစ်ကားတွေပါဝင်လုံခြုံရေးတွေကိုလည်းတင်းတင်းကြပ်ကြပ်ချထားပါတယ်။အရင်အမေရိကန်သမ္မတတွေတုန်းကတော့ဘယ်သူကမှဆော်ဒီအာရေဗျနိုင်ငံကိုသူတို့ရဲ့ပထမဆုံးပြည်ပခီးစဉ်ဖြစ်သွားလို့မရှိပေမဲ့သမ္မတထရမ့်ကတော့သူ့ရဲ့ပထမဆုံးပြည်ပခီးစဉ်ဖြစ်တဲ့ဆော်ဒီအာရေဗျနိုင်ငံကိုသွားရောက်ခဲ့တာဖြစ်ပါတယ်။ရွေးကောက်ပွဲမဲဆွယ်စည်းဝေးကာလတုန်းကတော့အမေရိကန်သားပထမဦးစားပေးတဲ့မွတ်စလင်တွေကိုအမေရိကန်ပြည်ထောင်စုကိုမဝင်နိုင်အောင်တားမြစ်ဖို့ကြွေးကြော်ပြီးတော့မဲဆွယ်စည်းဝေးခဲ့တဲ့သမ္မတထရမ့်ကသူ့ရဲ့ပထမဆုံးပြည်ပခီးစဉ်ကိုအခုလိုဆော်ဒီနိုင်ငံကိုသွားရောက်ခဲ့တဲ့အတွက်ပို့ပြီးတော့အံ့ဩစရာဖြစ်ခဲ့ကြပါတယ်။အမေရိကန်နဲ့ဆွမ်းအင်နဲ့ကာကွယ်ရေးဆိုင်ရာကိစ္စရပ်တွေမှာအချိန်တော်ကြာကလေးကဆက်ဆံမှုတွေရှိလာခဲ့တဲ့ဆော်ဒီနိုင်ငံကိုတော့အမေရိကန်ကခီးသွွားလာခွင့်ပိတ်ထားတဲ့နိုင်ငံစင်းထဲမှာမထည့်ထားပါဘူး။သမ္မတထရမ့်မှာဆော်ဒီမှာနှစ်ရက်ကြာနေထိုင်သွားမှာဖြစ်ပြီးတော့အဲ့ဒီမှာရှိနေစဉ်တွင်ဒေါ်လာ100ဘီလီယံကျော်တန်ဖိုးရှိတဲ့လက်နက်အယောင်ဝယ်ကိစ္စကိုလည်းကြီးညာသွားဖို့ရှိပါတယ်။ဆော်ဒီပြည်ဘက်ကတော့အရှိအလေပိုင်းမွတ်စလင်ကဘာကကပခေါင်းဆောင်တွေအတော်များများကိုသမ္မတထရမ့်နဲ့တွေ့ဆုံဖို့လည်းဖိတ်ကြားထားပါတယ်ခင်ဗျာ။